တည်င်းပေးဖို့ချက်တွေကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးလို့တော့ကတော့စစ်ကောင်စီရဲ့လူငင်းချမ်းသာခွင့်အပေါ်အမြင်တွေပဲဖြစ်ပါတယ်ဇန်နဝါရီလ၄ရက်နေ့ကမြန်မာပြည်တွင်းကလွတ်မြောက်လာသူတွေထဲမှာ NLD AR တိုင်းဝင်ကြီးဒေါက်တာလမြတ်သွေးနဲ့မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်အပါဝင်ဓာတ်ပုံတည်င်းတော့ကိုကောင်းဆက်လင်းနဲ့မတရားဖမ်းဆီးထိန်းသိမ်းခံထားရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်လူလိုက်ရင်းနဲ့အထင်အမှတ်ဆိုပြီးစစ်ကောင်စီရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား900ကျော်လွှတ်ပေးလိုက်တဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်။ဒါကတော့ရန်ကုန်အင်းစိန်အချင်းထောင်ကနေလွတ်လာသူတွေကိုတွေ့နေရတာပါ။အဲ့ဒီထဲမှာ2022ခုနှစ်ဒီဇင်ဘာလကစစ်ကောင်စီတပ်တွေရဲ့ရဲရဲစက်စက်ကောင်းတဲ့တိုက်ဖမ်းဆီးခံရသူတွေထဲမှာအသက်မသေးဘဲနှစ်နှစ်ကျော်အကျဉ်းချခံခဲ့ရတဲ့ MPA မြန်မာသတင်းဓာတ်ပုံအေဂျင်စီအဖွဲ့ဝင်အလွတ်တန်းဓာတ်ပုံသတင်းတောက်ကိုကောင်းဆက်လည်းပါဝင်ပါတယ်သူလွတ်မြောက်လာတာကိုဝမ်းသာကြပြီမဲ့လေတစ်ဖက်မှာလည်းသူပြန်ပြီးတော့အဖမ်းခံရမလားဆိုရဲစိုးရိမ်ချက်တွေရှိနေတယ်လို့ MPA ကိုတီထောင်သူတအုပ်ဖြစ်ပြီးတော့အခုလွတ်မြောက်နေပြီကိုရောက်ရှိနေတဲ့ဓာတ်ပုံသတင်းတောက်ကုချေပိုင်းက BOE ကိုအခုလို့ပြောပါတယ
်လွတ်လာတော့ကောင်းတာပေါ့နော်ဒါပေမဲ့ဒီလွတ်လာပြီးနောက်မှာပဲပြန်ဖမ်းဖို့ပြုဖို့ဆိုပြီးတော့ဟာဒီစာကစာရဲ lobby channel တွေပေါ့နော် channel တွေမှာပြန်တင်လာရှိတယ်ပေါ့သူပြင်ကျွန်တော်တို့ MPA ပေါ့နော်မြန်မာ press photo ရှင်သတင်းတောက်ပေါ့အဲဝါရပြန်ရှိနေတဲ့ဘင်းဌာနရဲ့ဘွန်ဒရီလေးတင်နေတဲ့ဌာနရဲ့အဲ့တော့ဘာလို့ပြန်လုပ်ပေးလာလဲပြန်ဖမ်းတဲ့ဘာညာဆိုပြီးတော့ပြောဆိုနေတာကမကောင်းဘူးပေါ့နော
်လွတ်လပ်ရေးနေ့အထိမ်းအမှတ်ဆိုပြီးတော့စစ်ကောင်စီကအချင်းသား900ကျော်လွှတ်ပေးတဲ့အထင်းမှာနိုင်ငံရေးအချင်းသားအရေးအတွက်ဘလောက်ပါမလဲဆိုတာကိုတော့ဒီပတ်မှအခြေဆိုင်နေတဲ့ APP နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအသင်းကပြုစုနေပါတယ်ဒီမကြခင်ရပိုင်းတွင်ပေါ့နော်ဒီကနေ့ဓမ္မမဟုတ်ရင်မနေ့ပြန်ပေါ့လေမကြခင်တို့ရပိုင်းတွင်မှာထုတ်ပြန်သွားဖို့ရှိတယ်လို့လဲတာဝန်ရှိသူတွေက VOE ကိုပြောပါတယ်စစ်ကောင်စီကနေပြီးတော့လူငင်းချမ်းသာခွင့်ပေးတာနဲ့ပတ်သက်လို့ APP ရဲ့တာဝန်ရှိသူတုံးဖြစ်တဲ့ကိုအောင်မျိုးတော်ကသူ့ရဲ့အမြင်ကိုအခုလို VOE ကိုပြောပါတယ
်ကျွန်တော် ARV တိုင်းတွေကဒီလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးရဲ့မန္တလေးတိုင်းမြို့တော်မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်နှစ်ယောက်အပါဝင်ပေါ့နော်ဒီနိုင်ငံရေးကျန်းသာအနည်းငယ်ပဲလွတ်တယ်ဆိုတာကျွန်တော်တို့သိထားရတယ်ပေါ့နော်အဲဒီအချိန်မှာလူတိများတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်ပန်းမြင့်ကြီးလမ်းမှာကားနဲ့တိုက်ပြီးတော့ဖမ်းခံရတဲ့လူငယ်အုပ်စုလေးလွတ်လာတယ်ဆိုတော့ကျွန်တော်တို့သိထားရတယ်ပေါ့နော်ဒါမဲ့ဒီကိစ္စနိုင်ငံရေးကျန်းသာအခြေအတွက်ကတော့အင်မတန်မှနယ်လွန်းတဲ့အခြေအတွက်ပဲလွတ်လာတာလို့ပဲကျွန်တော်တို့သိထားရတယ်ဗျ။အများစုကတော့ရှားစွတ်သားတွေလွတ်လာတယ်လို့ပဲကျွန်တော်တို့သိထားရပါတယ်ဗျ
။ဒီတစ်ခါလွတ်လာသူတွေထဲမှာ NLD ပါတီမှာအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေသူတွေဖြစ်တဲ့ ARB တိုင်းလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေး၊နောက်ကမန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်တို့လည်းပါဝင်တဲ့အပေါ်မှာလွတ်မြောက်နေမြေကိုရောက်နေတဲ့ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုစီသူမောင်ကသူ့အမြင်ကိုအခုလို VOE ကိုပြောပါတယ်။
ဒီနိုင်ငံရေးအချင်းသားတွေတဲမှာပေါ့နော်ဟိုထိပ်ပိုင်းကောင်းဆောင်တွေဟိုအနာသိမ့်မှုဆတွေကထိပ်ပိုင်းကောင်းဆောင်တွေပေါ့အတော်ဆန်းစုကြည်ကဆလို့တမနာကြီးအဲ့ဒီကနေပြီးတော့တကယ်ဟို key stakeholder လို့ပြောလို့ရတဲ့ပုံကိုအများပြရလေဒီနိုင်ငံရေးဒီနိုင်ငံရေးကဖန်တီထိန်းသိမ်းခံရတဲ့သူတွေအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေအားလုံးလွတ်ကြည်တာမတွေ့ရဘူးနိုင်ငံရေးရစိတ်ဆန္ဒရှိမှုနဲ့တည်နာကိုဖြည့်ရှင်းလူတွေစိတ်ဆန္ဒမျိုးကတော့ဒီလူမျိုးကြီးမှာလုံးဝမတွေ့ရဘူးဆိုတော့ဟိုဒါကိုလည်းကျွန်တော်တို့မမျှော်လင့်ပါဘူး။ဘာကြောင့်လဲဆိုတော့ဒီပွင့်လင်းပြောရင်ဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကိုစပြောရရင်ဟိုမလွတ်မြောက်သေးတဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဘဝများစွာရှိနေတယ်။စစ်မီးဟုံးတောင့်နေတာရှိတယ်။နောက်တစ်ခုကတိုင်းတစ်ပါးကျွန်းကနေပြီးတော့ကျွန်တော်တို့စစ်တပ်ကျွန်းဖြစ်နေတဲ့တိုင်းပြည်ရဲ့အခြေအနေမှာအဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကတော့အနှစ်သာရအားဖြင့်ဘာမှဟိုနိုင်ငံရေးမိသားအားဖြင့်ကင်းမဲ့နေတာတော့ကြာခဲ့ပြီပေါ့နော်။
တဖက်မှာကျတော့လေဒီလိုလွှတ်ပေးလိုက်တဲ့ဒီထောင်ချင်းချီရဲ့အကျဉ်းသားရဲ့ဂျင်မာနိုင်ငံကြီးအကျဉ်းသားတချို့ပါတယ်ပေါ့နော် NLD ဘက်ကဆိုလည်းနည်းနည်းထိပ်ပိုင်းရောက်တဲ့လူတွေတချို့လည်းပါတယ်ဆိုတော့ဟိုနိုင်ငံတကာဘက်ကဒီစစ်ကောင်စီကိုပေါ့ဒုတိယပြင်တရုတ်တို့အိန္ဒိယတို့ဒီအင်းကြီးချင်းအာဆီယံအပါအဝင်ပေါ့လေအဲ့တော့ဒီစစ်ကောင်စီပေါ်ဖိအားပေးမှုတွေကအပြောင်းလဲများဖြစ်နိုင်ပါရှင
့်ဟိုကုလသမဂ္ဂဒီအထွေထွေညီလာခံဆုံးဖြတ်ထားတဲ့resolution 2669ပေါ့အဲ့ဒီမှာဆိုရင်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတဲ့ဒီ resolution ပါတယ်ပေါ့နော် နောက်တစ်ခုကကျွန်တော်တို့မြေဦးတော်လန်ရေးရဲ့ကျွန်တော်တို့ဒီကြွေးကြော်အတန်းဒီမှာရောနိုင်ငံရေးရည်မှန်းချက်ဒီမှာရောဒေါ်စန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဆိုတဲ့ကိစ္စပါဆိုတော့မြေဦးတော်လန်ရေးရဲ့ရည်မှန်းချက်လိုပဲပြောပြောနိုင်ငံတကာရဲ့ဒီတောင်းဆိုမှုပဲဆိုဆိုကျွန်တော်ဒီအခြေအနေဟာဟိုနိုင်ငံရေးဖြည့်ရှင်းတဲ့ဟိုပုံစံမျိုးကိုလုံးဝမမြင်ရတာတော့မှန်တယ်အဲ့ဒီကြောင့်နိုင်ငံတကာကလည်းဒီစီအုပ်စုကနေပြီးတော့ဒီလိုမျိုးအကြမ်းဖက်စီအုပ်စုကနေပြီးတော့ဘယ်လိုမျိုးလုံခြုံဆောင်ရွက်နေရလဲဆိုတော့သူတို့ဒီတတိမပြတ်ဆောင်ကြည့်နေတယ်ဆိုတော့အဲ့ဒီအနေအထားတစ်ခုမှာတော့ဟိုအခုလွတ်ပေးလိုက်တဲ့အခြေအနေဟာနိုင်ငံတကာကဒီအားပေးရလောက်တဲ့အခြေအနေလုံးဝမဟုတ်ဘူး
မနေ့လွတ်လပ်ရေးနေ့မှာနိုင်ငံတော်ကအချင်းတော်အချင်းစခန်အသီးသီးကနေအချင်းသား9,966ဦးကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကတော့ကြေညာထားပါတယ်။ဒါပေမဲ့လည်းအနည်းဆုံးသတင်းတော့ဒီဒါသင်နဲ့ချီပြီးတော့ထိမ့်သိမ်းခံထားရစေဖြစ်ပြီးတော့အဲ့ဒီတည်းမှာ BOE ရဲ့ပြပဆောင်မရှင်ဦးစီသူအောင်မြင့်ကိုလည်းစစ်ကောင်စီကဆက်ပြီးတော့ဖမ်းဆီးထိမ့်သိမ်းထားစေဖြစ်ပါရဲ့ရှင်။